ကိုဝေကယောဂါကာလအခက်ခဲကြုံနေရတဲ့အသေးစားချင်းငွေလုပ်ငန်းတွေကိုတောင်းနှစ်ကြာငွေထုတ်ချေးပေးဖို့အစိုးရကစီစဉ်နေတဲ့အပေါ်လုပ်ငန်းရှင်တွေကြိုဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မအကနောပါ။ကယောဂါကာလမှာချင်းငွေတွေပြတ်မဆက်နိုင်သူတွေရှိတာကြောင့်ချင်းငွေဖြစ်တဲ့အသေးစားငွေကြေးလုပ်ငန်းရှင်တွေမှာအခက်ခဲကြုံနေရတာကိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးအစိုးရကကူညီဖို့စီစ
ဒီမိုက်ခရိုဖိုင်နန့်စ်အဖွဲ့အစည်းတွေအားလုံးကိုကျွန်တော်တို့ကဟိုနိုင်ငံတော်ကနေပြီးတော့ကျွန်တော်တို့ဒီကိုဗစ်-19ကြောင့်တို့ကလည်းထိခိုက်ထားတာထိခိုက်မှုရှိခဲ့တာဆိုတော့ကျွန်တော်တို့ကဟိုတုံးနဲ့လုံထုတ်ချင်းမှုလည်းလုပ်ထားတယ်ဒီလိုပါဒီကိုဗစ်ကာလမှာလည်းတို့ကပြန်ဆက်ဖို့တွေမှာတောက်ခံလို့မရတာရှိတယ်အတူတွေရွှေ့ဆိုင်ပေးရတာရှိတယ်အဲဒါကြောင့်မတို့ကို တို့မှာဘာရော့သွားလဲဆိုတော့စက်ပန်ငွေရော့သွားတာပေါ့နော်လစ်ကွစ်ဒီတီရော့သွားတာပေါ့အဲ့လိုလစ်ကွစ်ဒီတီရော့သွားတဲ့ခါကျတော့ကျွန်တော်တို့ဘာလုပ်ပေးရလဲဆိုတော့ဒီကေဝီမြန်ဟိုဖြစ်တယ်ဆိုရင်လစ်ကွစ်ဒီလိုအပ်လို့ရှိရင်ကျွန်တော်တို့စီကနေပြီးတော့သုံးနှစ်လုံးထုတ်ချေဖို့ဆိုပြီးတော့ဒါနိုင်ငံတော်ကနေပေါ်လစီချပြီးတော့လုပ်တာရှိတယ်အဲ့ဒီသုံးနှစ်လုံးကိုလည်းရှောက်ထားကြတယ်တို့ ်ဟုတ
်ကိုဝေကတ်ယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းပဲခူးတိုင်းနဲ့ရခိုင်ပြည်နယ်တွေမှာအကျွဲပြတ်မဆက်နိုင်တဲ့သူတွေကိုအတင်းကျပ်တောက်ခံတာတွေမလုပ်ပဲ6လတာဆိုင်ထားဖို့အစိုးရကညွှန်ကြားချက်ထုတ်ပြန်လိုက်တာကြောင့်အသေးစားချင်းငွေလုပ်ငန်းရှင်တွေငွေကြေးပြဿနာကြုံရမှာစိုးရိမ်နေချိန်မှာပဲအခွင့်အစီအစဉ်ထုတ်ပေါ်လာတာပါအသေးစားငွေချေလုပ်ငန်းတွေကိုချေငွေပေးမဲ့အစိုးရရဲ့အစီအစဉ်ကိုတော့မန္တလေးမြို့ကတော်ခင်တပ်မော်တို့လိုအသေးစားချေငွေလုပ်ငန်းရှင်တွေကကြိုးဆိုကြပါတယ
်အကယ်၍ကျွန်တော်ကချေငွေရတယ်ကျွန်တော်လည်းလွတ်လွတ်ကျွတ်ကျွတ်ဟိုဟာချေဝင်ရှိတယ်ကျွန်တော်အလုံးတစ်နှုတ်နှစ်ဖက်အတွက်အဆင်ပြေတယ်ချေငွေရတဲ့အချိန်ပေါ်မှာမူတည်တာပေါ့နော်ချေငွေရတဲ့အချိန်ပေါ်မှာကျွန်တော်ကအကယ်၍ဒါစိုက်ပျိုးရသည့်အချိန်ဆိုလို့ရှိရင်ကျွန်တော်စိုက်ပျိုးရေးသမားတွေကိုများများချေလို့ရတာပေါ့နော်
အသေးစားငွေကြေးလုပ်ငန်းတွေကိုအစိုးရကငွေထုတ်ချေးပေးမယ်ဆိုပေမဲ့လည်းတင်းကျပ်တဲ့ကန့်သတ်ချက်တွေရှိမှကိုလည်းလုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ်။ရန်ကုန်မြို့ကအသေးစားချင်းငွေလုပ်ငန်းရှင်တော်ဖြူရင်မင်းမြတ်ကတော့သတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေကြောင့်လက်တွေ့ငွေချေးရမှာအခက်အခဲကြုံရတာတွေရှိတယ်လို့ပြောပါတယ
်။ဥပမာဆိုလို့ရှိရင်အရင်တော့ဆိုရင်ဘာကြီးရှိတယ်ဆိုလို့ရှိရင်မှအပေါင်ပစ္စည်းထားမှရမယ်ဆိုတာမျိုးပေါ့နော်။အဲ့တော့အသေးစားချင်းငွေလုပ်ငန်းတွေမှာတကယ်လုပ်နေကြတဲ့သူတွေကသူတို့ကြတော့လေအိမ်ငန်းတို့ရုံးငန်းတို့ကအပိုင်မဟုတ်ဘူးကုမ္ပဏီတို့ကတော့သူ့အနေနဲ့သူအစုဆက် share ထည့်ပြီးတော့ရှိသမျှငွေကိုလုပ်ငန်းထဲမှာလှည့်တာသူတွေကိုထုတ်ချတာပေါ့နော်အဲ့တော့အပေါင်ပစ္စည်းတို့ကတော့အဲ့လိုမျိုးပြဖို့ခက်ခဲတဲ့အုပ်စုတွေရှိကောင်းရှိမယ်ပေါ့နော်ရှိတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးတွေကြောင့်မရတာကြီးများတယ်နောက်တစ်ခုကတော့ဒီအသေးစားချင်းငွေလုပ်ငန်းတွေကတယောက်ထဲနှစ်ယောက်ထဲနဲ့ဟိုတည်ကြတာမဟုတ်ဘူးလေအာတတိယအဖွဲ့အစည်းတစ်ခုခုတတိယလူပုဂ္ဂိုလ်တရားရောက်ကနေပြီးတော့ချင်းမဲ့ချင်းွေကိုအာမခံပေးဖို့ဆိုတဲ့ဟာမျိုးကြတော့အဲ့လိုမျိုးတွေသူတို့ငခိုးပုံမှန်ဖြောက်ထားတဲ့နေရာမှာတော့ဟွာတွေရှိတာပေါ့နော်အဲ့ကန့်သက်ချက်တွေရှိရောအဲ့ကန့်သက်ချက်တွေကကြတော့အခုအသေးစားချင်းွေတော်တော်များများလုပ်ငန်းတော်တော်များများကဟိုတိတ်ပြီးတော့အဆင်မပြေကြဘူးလို့ကျွန်တော်တော့ကြားရတယ်ပေါ့နော
်အသေးစားငွေရေးကြေးရေးလုပ်ငန်းတွေကိုတော့မြမစီပေါ်ရေးပန်ကနေချင်းငွေတွေထုတ်ပေးမှဖြစ်ပြီးအခုချိန်ထိငွေရေးကြေးရေးအဖွဲ့အစည်းပေါင်း88ခုကရှောင်လွှဲတင်ထားတယ်လို့လည်းငွေရေးကြေးရေးကြည့်ကြရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစောနိုင်ကပြောပါတယ်။အစိုးရကတရားဝင်ထုတ်ပြန်ထားတဲ့အချက်အလက်တွေအရမြန်မာနိုင်ငံအဝန်အတဲစားငွေရေးကြေးရေးအဖွဲ့အစည်းပေါင်း189ဖွဲ့ရှိပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေတင်ပြပို့ထားပါတယ်။